တောင်ကိုရီးယားနိုင်ငံမှာတော့ယာရုကထုတ်ပယ်ခံခဲ့ရတဲ့သမရပတ်ကွန်ဟေဒီနေ့တရားရုံးမှာလက်စားမှုနဲ့စစ်ဆေးခံခဲ့ရပြီးပြည်သူတွေကိုပထမဆုံးအချိန်တောင်းပန်လိုက်ပါတယ်တောင်ကိုရီးယားမှာပထမဆုံးယာရုကနေထုတ်ပယ်ခံခဲ့ရတဲ့ရေကောက်ခံသမရပတ်ကနေနဲ့တရားရုံးကိုရောက်လာချိန်မှာပြည်သူတွေအတွက်ကျွန်မဝမ်းနည်းမိပါတယ်လို့တောင်းပန်လိုက်ပါတယ်တောင်ကိုရီးယားဖွဲ့စည်းပုံခွင့်ရကနေဒီလအစောပိုင်းမှာယာရုကပယ်ချခံခဲ့ရတဲ့သမရပတ်ကတရားဥပဒေရှင်းပေါ်မှာသစ္စာရှိရှိစစ်ဆေးခံမှာပါလို့ဆက်ပြောခဲ့ပါတယ်သမဟောင်းပတ်အနေနဲ့သူနဲ့ရေရှည်တွဲလာခဲ့တဲ့တငယ်ချင်းချွိုင်စုံစင်းနဲ့ပေါင်းပြီးကုမ္ပဏီတွေအနေနဲ့မျက်နှာသာရဖို့သူနဲ့နီးစပ်တဲ့ဖောင်ဒေးရှင်းအဖွဲ့တွေကိုအမေရိကန်ဒေါ်လာ90အလူငွေထည့်ပေးဖို့ဖိအားပေးခဲ့တယ်လို့လွှတ်တော်အမတ်တွေကဆွဆွဲခဲ့တဲ့ဒီအခုလိုယာရုကထုတ်ပယ်ခံခဲ့ရတာပါသမဟောင်းပတ်အနေနဲ့ငွေမတရားတောင်းဆိုမှုလက်စားမှုအခြားရာဇဝတ်ပြစ်မှုတွေနဲ့တရားစွဲဆိုင်ဖို့ရှိနေပါတယ်ဒါပေမဲ့သူကတော့ဒီပြစ်မှုတွေအားလုံးကိုညှဉ်းဆဲထားပါတယ်တောင်ကိုရီးယားမှာစီဝိုင်းအကြောင်းလေးတွေလုတ်ခဲ့တဲ့စစ်တပ်ကောင်းဆောင်ဟောင်းပတ်ချုံကြီးရဲ့တမင်းဖြစ်တဲ့သမဟောင်းပတ်ထုတ်သွားတာကြောင့်သမရသည့်ရွေးကောက်ပွဲတွေကိုမေလ9ရက်နေ့မှာလုပ်ဖို့ကြေညာထားပါတယ်ခင်ဗျ